Pax Glover အဖွဲ့ကပထမဆုံးကြီးမှုကျင်းပတဲ့နိုင်ငံတကာ18နှစ်အောက်ကျောင်းသားလူငယ်တွေအတွက် 2017 Pax Glover Challenge ကမ္ဘာလုံးဆိုင်ရာဆက်ရုပ်ပြိုင်ပွဲကိုမြန်မာနိုင်ငံကရှင်ပြိုင်ကြမဲ့မြန်မာလူငယ်အဖွဲ့ဟာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကိုရောက်ရှိနေပါတယ်ဒီကနေ့အခမ်းအနားမစတင်ခင်မှာပဲ Pax Glover Team မြန်မာအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုကျော်စစောကိုဆက်သွယ်မေးမြန်းတဲ့အခါမှာပြိုင်ပွဲဝင်ရမယ့်ပုံစံနဲ့ပတ်သက်လို့သူကအခုလိုစပြောပါဗျာ
ကျွန်တော်တို့ပြိုင်ပွဲကတော့ကဏ္ဍတစ်ခုပဲရှိပါခင်ဗျာသူကရေရှားပါမှုရေရရှိမှုစေတနာကိုအခြေခံပြီးတော့သူတို့က model ပုံစံလေးပြုလုပ်ထားတာကောခင်ဗျာကျွန်တော်တို့စရုပ်တွေကအဲ့မြစ်ပုံစံသဏ္ဍာန်တွေရနေပြီးတော့ရေဘောလုံးလေးတွေရဲ့အညစ်ကြေးဘောလုံးလေးတွေဟိုသွားယူပြီးတော့အညစ်ကြေးဘောလုံးဆိုရင်တက်ခွဲကောက်သွားပို့အောင်မှာဖြစ်ပြီးတော့ရေဘောလုံးဆိုရင်တော့အဲရေသိမ့်တဲ့သို့တော်နေရာနေရာကိုပို့ပြရမှာဖြစ်ပါခင်ဗျာကျွန်တော်ကတက်ခွဲပေါ့ကျွန်တော်ရဲ့မဟာမိတ် alliance တစ်ခုကိုနိုင်ငံ၃နိုင်ငံရှင်းပြိုင်မှာဖြစ်ပါတယ်အဲကြောင့်အကွာနဲ့အကွာ alliance နဲ့ hydro alliance ဆိုပြီးတော့ရှိပါခင်ဗျာ
ဟုတ်ကဲ့အခုဆိုရင်ပြိုင်ပွဲဝင်မှုအစအစအဆင်သင့်ဖြစ်နေပြီလို့ယူဆပါလား
ဟုတ်ကဲ့ဟုတ်ကံပွဲရင်မို့အစင်းနေနေပါခင်ဗျာကျွန်တော်ဒီမှာရှိတဲ့ connection ထိတ်ဆက်လေးပဲရှင်းနေနေပါခင်ဗျာကျွန်တော်ရာကွန်ရက်ဒီခုပါခင်ဗျာ
မြန်မာနိုင်ငံကလာတာတော့ဒါပထမဆုံးဖြစ်မယ်နဲ့တူတယ်နော
်ဟုတ်ဆက်ရုပ်ပြိုင်ပွဲအနေနဲ့မြန်မာနိုင်ငံကပထမဆုံးပါဒီဆက်ရုပ်ပြိုင်ပွဲကြီးရလဲအဲတကဘာလုံးနေထားနေတယ်လည်းပထမဆုံးပြိုင်ပွဲဖြစ်ပါခင်ဗျာ
အဲဒီပြိုင်ပွဲမှာပေါ့နော်ပြန်ရတဲ့အတွက်ထူးခြားချက်ကဘလို့ရှိလဲအနာဂတ်လူငယ်တွေရဲ့အလားအလာပေါ့နော်နောက်ဒီလိုပြိုင်ပွဲဝင်ဖို့ဘလို့ဆက်သွယ်မိသွားတာလဲဆိုတာလဲပြောပြပေးပါလား
အော်ဟုတ်ကဲ့ဟိုဒီကျွန်တော်တို့ sponsor ပေးရတော့ USAID ရဲ့ private sector development activity ကနေပြီးတော့ sponsor ပေးပါခင်ဗျ Nathan Associate ကနေပြီးတော့ကျွန်တော်ကိုအကုန်လုံးကူညီဆောင်ပံ့ပေးတာပါခင်ဗျအ
ခုပြိုင်ပွဲဝင်ဖို့အတွက်တတ်မှတ်ထားတဲ့အသက်က15နှစ်ကနေ18နှစ်ဆိုတော့18နှစ်မပြည့်တဲ့အကြောင်းသူအကြောင်းသားတွေအတွက်ကောဟို passport တို့ဘာလို့အဆင်ပြေရလား
ဟုတ်ကဲ့အဆင်ပြေပါခင်ဗျအကုန်လုံးကအဲ US agency က sponsor ပေးတဲ့အတွက်ကျွန်တော်တို့ J1 visa နဲ့အဲအကောင်လုံးကြားရရဆင်ပြေပါခင်ဗျာ
။ပြိုင်ပွဲမှာရောစုရရင်ဘာစုပေးမယ်လို့ပြောထားလဲ
။ဟုတ်ကဲ့စုကတော့အဲ10မျိုးရှိပါခင်ဗျာ။ award ပထမဒုတိယတတိယဆိုပြီးတော့ဖွဲ့ကြတာပါတယ်။အဲပထမ match ပေါ့ game တစ်ပွဲလုံးနိုင်တဲ့အဲစုတစုရှိပြီးတော့အဲ game တစ်ပွဲမှာဘယ်မှာရလဲစစ်စစ်တိုးပွားပြီးတွက်တဲ့အစုစုတွေရှိပါခင်ဗျာ။တနေ့ခုကတော့အရေးအသွေးပေါ်မှာသူတို့ရဲ့မေခွန်းလေးပေါ့ဒီကောနေသူရတမချက်ဒီအဲ့လိုမျိုးတွေကိုသူတို့အခြေခံပြီးတွက်ချက်ပြီးတော့မှပြေးတာပါခင်ဗျာ
အခုလာပြိုင်နဲ့အဖွဲ့ဝင်တွေအကုန်လုံးကဒီ mechatronic engineer ကျောင်းသားတွေကြီးပဲလားတခြားဘာသာရပ်ကျောင်းသား
တွေဟုတ်ခင်ဗျာကျွန်တော်တို့ဖွဲ့ကအဲနောက်ခံ background တော့ဆုံးပါခင်ဗျာကျွန်တော်ဆိုရင် private international school ကခုမှကျောင်းပြီးသားပါအဲ mainly member တယောက်က UID ကကျောင်းသူနှုတ်ပါအဲနောက်ထပ် mechatronicကျောင်းသားမြောက်ကတော့ YTU ပါတူရကီမှာကျောင်းသားတက်ပြီးခုပြန်ရောက်နေတဲ့အဲအသင်းဝင် member ပြောက်တက်ရှိပါခဏကျောင်းသားဖြစ်ပြီးတော့ကျွန်တော်တို့ mentor နေနဲ့ခုကိုကြီးဆောင်ရွက်ပေးနေတဲ့ကျောင်းသားကတော့ UCSY ကနောက်ဆုံးနေပါခဏဟု
တ်ကဲ့ခုလာပြီးတော့ရှင်ပြိုင်နေတာကခေါင်းစဉ်တစ်ခုတည်းအောက်ကနေအကြောင်းအရာတစ်မျိုးတည်းကိုပြိုင်ချရတာလားကိုတန်ရကိုစိတ်တိုက်ကိုဖန်တီးပြီးတော့ပြိုင်ရမှာမျိုးလား
ဟုတ်အဲခေါင်းစဉ်တစ်ခု game design တစ်ခုကတော့တစ်ခုတည်းပါခဏဒါပေမဲ့ကျွန်တော်တို့ကစက်ရုပ်ကိုကျွန်တော်တို့စိတ်ကြိုက် design ကျွန်တော်တို့အဲကျွန်တော်တို့ idea တွေအကုန်လုံးသုံးပြီးတော့ဒီကားရပါခဏသူတို့ကအဲဒီ first global ဆိုတော့ကျန်ပွဲ organization ရပါကျွန်တော်တို့ CEO robot kit robot စတော့ရမယ်ပစ္စည်းအပိုင်းစားလေးတွေသဘုံလိုက်ပို့လိုက်တယ်ကြောက်ကျွန်တော်ဘာသာကျွန်တော် design ထုတ်ပြီးတိုက်တဲ့လိုမျိုးပုံစံ for feature program ရေးပြီးတော့ပြန်ရပါခဏအ
ဲ့ဒီအတွက်ကြတော့ပတ်စံပေးရလား
ကွန်ကြားချိတ်တွေကို USAID agency ရဲ့ contractor အကောင်လုံးဝန်ဆောင်မှုပေးပါခင်ဗျအဲ
့တော့ဆက်ရုပ်ကလေးတွေဒီမှာလှုပ်ရှားမှုဖြစ်လာတဲ့အထိုံတိဆောက်ဖို့ကအချိန်ဘယ်လောက်သုံးခဲ့ရလဲ
လှုပ်ရှားနိုင်တဲ့ base အချိန်တွေကတော့ကျွန်တော်4နာရီလောက်ပဲကြာပါခင်ဗျဒီတိုင်းတစ်ခုလုံးအလုံးလုံးပုံကြာဖို့ကတော့နည်းနည်းအဲကျွန်တော် design prototype photo အစမ်းတွေပြုလုပ်ပြီးတော့အဲ့ဒါတော့တစ်လခွဲတော့ကျွန်တော်အားလုံးဒီပါချိန်ယူပါခင်ဗျ
ပြိုင်ပွဲဝင်မဲ့စုစုပေါင်းအချိန်ကဘယ်လောက်တတ်မှတ်ထားပါလဲ
။ဟုတ်ပြိုင်ပွဲတစ်ပွဲကိုသူက1မိနစ်ခွဲပြန်ရမှာပါခင်ဗျ။ကျွန်တော်တို့ကအပွဲအရေးတော်ကတော့6ပွဲပြန်ရမှာပါခင်ဗျ။တစ်ပွဲနဲ့တစ်ပွဲနဲ့လည်းကျွန်တော်တို့အတင်းတူအနိုင်ငံတွေကတစ်ပွဲနဲ့တစ်ပွဲနဲ့လည်းမတူပါဘူးခင်ဗျ
။အခုမြန်မာလူငယ်တွေသိအောင်ပေါ့နော်။ဒီလိုအမေရိကန်လိုနိုင်ငံကြီးမှာနိုင်ငံပေါင်း160နီးပါးကလူငယ်တွေပေါ့နော်။လာပြီးတော့ပြိုင်ကြတယ်အဓိကလိုအပ်ချက်ကဘာဖြစ်မလဲအတော်များများကကြတော့ဗမာပြည်မှာပြောနေတာဟိုငွေမရှိလို့မလုပ်နိုင်ဘူးလို့ဘာလို့အဲ့လိုမျိုးတွေပြောနေလဲဆိုတော့အဓိကကြတာငွေလားဒါမှမဟုတ်လေ့ကျင့်မှုလေ့လာမှုနဲ့ပညာအရေးချင်းကပိုအဓိကကြလား
အဓိကကျတော့အဲရေးချင်းပေါ့ဟုတ်ကဲ့ creative ဆရာစဉ္ညာလေးဖောက်လုပ်ပြီးတော့ချင်းချင်းအတူတူလုံးလုံးနိုင်ရေးဆင်ပြပါခင်ဗျ family ဘိုင်းကတော့ပန်ပိုးမဲ့ဖွဲ့စည်းရရှိပါခင်ဗျ
ဒီကနေ့ဇူလိုင်လ18ရက်နေ့မှာပဲပြိုင်ပွဲတွေကိုစတင်ကြမှာဖြစ်ပြီးပြိုင်ပွဲဝင်မဲ့မြန်မာအဖွဲ့ကိုလာရောက်အားပေးလိုသူတွေအတွက်အချိန်တိကျကိုတော့ First Global Team မြန်မာအဖွဲ့ရဲ့ Facebook စာမျက်နှာမှာဖော်ပြပေးထားမှာဖြစ်ကြောင်းကိုကျော်စာစောကပြောပါတယ်ရှင်။